ထိုင်းမြောက်ပိုင်းချင်းမိုင်မြို့ကလေးနယ်အမျိုးသမီးစောစောရေးအဖွဲ့ရေးလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေနဲ့အမှတ်၅ဒေသရဲတပ်ဖွဲ့ဝင်တွေပူးပေါင်းဖော်ထုတ်ဖမ်းဆီးလိုက်တာကြောင့်ကလေးတငယ်တွေကိုလူကုန်ကူးပြီးတောင်းရန်စားတောက်ခိုင်းတဲ့ခိုင်းကိုဖမ်းမိခဲ့တာပါ။အဲ့ဒီကနေမြမကလေးငယ်၁၀ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းဒုရဲမှူးထီရဖုံးအင်တရလစ်ကအခုလိုပြောဆိုသွားပါတယ
်
ထိုင်းနဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့ကလေးတွေကိုတောင်းရန်စားတောက်ခိုင်းတဲ့ခိုင်းဟာချင်းမိုင်မြို့ထက်ဆလာရက်ကွက်မှာအင်ငန်းငါပြီးမြန်မာနိုင်ငံကကလေးတငယ်တွေကိုနှီးမျိုးစုံနဲ့ရှာဖွေစုဆောင်းပြီးတရောင်းသားတွေအဖြစ်တနေ့နေစားကဘန်းငွေ60ပေးပြီးခိုင်းစီနေကြတာလို့ဆိုပါရယ်ရဲတပ်ဖွဲ့ကဖမ်းမိလိုက်တဲ့တရောင်းသားလူကုန်ကူးတဲ့ခိုင်းဝင်မြန်မာနိုင်ငံသား6ဦးထဲမှာအမျိုးသမီး3ဦးပါဝင်ပါတယ်ဒါအပြင်ထိုင်းနိုင်ငံသား2ဦးကိုလည်းပူးပေါင်းကြံစည်မှုနဲ့ဖမ်းဆီးလိုက်ပါတယ်။ထိုင်းနိုင်ငံထဲမှာတောင်းရန်စားတောက်သူများအားထိန်းချုပ်ရေးဥပဒေ BE-295 ကို2016ခုနှစ်မှာပြဋ္ဌာန်းထားတဲ့ဥပဒေအရလက်မဈေးတွေနဲ့လူမြင်ကွင်းမိသည့်နေရာမှာမဆိုငွေကြေးတောင်းစားသူတွေကိုဖမ်းဆီးပြီးထောင်ဒဏ်တစ်လနဲ့ဒဏ်ငွေဘတ်တစ်ထောင်အခုလိုမျိုးလူကုန်ကူးလာပြီးတောင်းစားခိုင်းသူတွေကိုတော့ထောင်ဒဏ်3နှစ်နဲ့ဒဏ်ငွေ3000အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်။အခုရက်ပိုင်းအတွင်းချင်းမိုင်ဈေးတွေမှာတောင်းစားနေတဲ့မြန်မာနိုင်ငံသားကလေးသုံးဦးကိုစတင်ဖမ်းဆီးပြီးစစ်ဆေးခဲ့ရကနေအခုလိုမျိုးကလေးတွေကိုတောင်းရန်စားတောက်ဖို့ခိုင်းစေတဲ့ခိုင်းကိုဖမ်းမိခဲ့တာပါ။ဒါအပြင်ကလေးတွေထားတဲ့နေရာတွေကိုပါဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့ဒီခိုင်းဟာအသက်2နှစ်ကနေ9နှစ်အရွယ်မြန်မာကလေးငယ်တွေကိုမနေ့ပိုင်းမှာတော့ဈေးတွေမှာနေရာချပေးပြီးတနေ့ကုန်တောင်းစားခိုင်းနေကြတာဖြစ်ပါတယ်။တောင်းရန်စားတောက်ဖို့ခိုင်းစေခံရတဲ့မြန်မာကလေးငယ်၁၀ဦးကိုလည်းထိုင်းရနာပိုင်းကကယ်ဆယ်နိုင်ခဲ့ပါတယ်ရှင်။